မင်္ဂလာပါရှင်2018ခုနှစ်ဧပြီလ9ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ line meter 18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမတင်ကြီးထိုက်ပါရှင်ဆီးရီးယားကလေတပ်အခြေစိုက်စခန်းကိုအစ္စရေးတို့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနဲ့ရုရှားကပြောဆိုလိုက်ပါတယ်နျူကလ িয়ার ဖြတ်သိမ်းရေးမြောက်ကိုရီးယားဘက်ကအမေရိကန်နဲ့ဆွေးနွေးလိုတဲ့အကြောင်းအမေရိကန်ထိပ်တန်းအရာရှိတို့ကပြောဆိုပါတယ်။ဒီသတင်းနေနဲ့အတူထိပ်တန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာဆီးရီးယားမှာဓာတုအစိတ်သုံးပြီးတိုက်ခိုက်မှုကြောင့်အနည်းဆုံးလူ40သေဆုံးခဲ့ရတာနဲ့ပတ်သက်လို့အမေရိကန်သမ္မတကရုရှားနဲ့အီရန်တို့ကိုပြစ်တင်ဝေဖန်လိုက်ကြောင်းနိုင်ငံတကာသတင်းလွှာနဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာမှာတော့
အမေရိကန်အနေထားတွေကတော့နှိတ်ထိုင်ုံတွေများနေတော့ကျွန်တော်တွေ့ရတယ်။ဒါကအကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့လေ။ငြိမ်းချမ်းရေးဖြစ်စဉ်ကတော့တော်တော်လေးကိုတုံ့ဆိုင်မှုတွေဖြစ်နေတယ်။ဒီအချိန်တွေကိုကြော်လွှားဖို့အတွက်ဆိုလို့ရှိရင်
27ရာစုပင်လုံညီလာခံတတိယကြိမ်ကျင်းပကြိမ်ညီလာမှတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ကြားစစ်ရေးအရှိန်မြင့်လာတာဒါနဲ့ပတ်သက်လို့ UNFC ပြောခွင့်ရသူရဲ့ဝေဖန်ချက်နဲ့အတူနှာစင်ရမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာဒုက္ခသည်စခန်းနဲ့စင်အန်ဒီရဲ့အကြောင်းကိုလည်းပြောပြပါမယ်ရှင်။ဒီလိုသတင်းလှတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအလဲပိုင်းကလေတပ်အခြေစိုက်စခန်းတစ်ခုအပေါ်ဒီကနေ့တနင်္လာနေ့မှာအစ္စရေးစစ်လေယာဉ်နှစ်စင်းကလေဗနန်ဝေဟင်ပိုင်နယ်ထက်ကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနဲ့ရုရှားတို့ကပြောဆိုပါတယ်ဆီးရီးယားနိုင်ငံဟုံးစ်ပြည်နယ်တီဖိုးအခြေစိုက်စခန်းပေါ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အစ္စရေးစစ်တပ်ဘက်ကတော့မှတ်ချက်ပေးပြောဆိုတာမရှိပါဘူးအီရန်တပ်ဖွဲ့ဝင်တွေအပါအဝင်14ဦးသေဆုံးရတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်အီရန်တပ်ဖွဲ့တွေကအဲ့ဒီဒေသကနေအစ္စရေးပိုင်နယ်ထဲကိုအဝေးတိုင်းဒရုန်းယာဉ်တစ်စင်းဆစ်လွတ်ခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအစ္စရေးဘက်ကဆွဆွဲတာပါဆီးရီးယားနိုင်ငံတွင်အီရန်စစ်ရေးပြစ်မှတ်တွေနဲ့ဆီးရီးယားလေကြောင်းကာကွယ်ရေးပြစ်မှတ်တွေကိုအစ္စရေးဘက်ကတိုက်ခိုက်တုံ့ပြန်ခဲ့ပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းအန်တီအပီပိုဂျိုးပန်းသူတွေဆက်ပြီးအထိနာစေရမယ်လို့ကတိပြုပြောဆိုထားပါတယ်။ဆီးရီးယားနိုင်ငံပိုင်မီဒီယာကတိုက်ခိုက်မှုဟာအမေရိကန်ပြင်သစ်တို့လက်ချက်လို့အစောပိုင်းမှာပြစ်တင်ပြောဆိုခဲ့ပေမဲ့အမေရိကန်နဲ့ပြင်သစ်တို့ကတော့အငြင်းဆိုထားတာပါ။အမေရိကန်စစ်ထဏာချုပ်ပန်တဂွန်ပြောခွင့်ရကတော့အခြေအနေကိုအနိကပ်စောင့်ကြည့်နေတဲ့အကြောင်းဆီးရီးယားနိုင်ငံမှာဓာတုလက်နက်သုံးဆွဲနေသူတွေကိုတန်တမန်လမ်းကြောင်းနဲ့ထင်းချုပ်ထားနိုင်ဖို့စ조사မှုကိုထောက်ခံတဲ့အကြောင်းဒီလိုမှမဟုတ်ရင်တော့တာဝန်ခံကြရမယ်လို့ကြီးညာချက်မှာပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးလိုတယ်လို့ပထမဆုံးချိန်တိုက်ရိုက်လှည့်ဝဲတဲ့တင်စကားပါလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိတယ်လို့မြောက်ကိုရီးယားအစိုးရကိုယ်စားလှယ်ဘက်ကအခုလိုတိုက်ရိုက်စကားပါလိုက်ကြလို့အမေရိကန်အကြီးအကဲရရှိသူကမနေ့ကထုတ်ပြောလိုက်ပါတယ်။အမေရိကန်ရရှိတွေကပဲအမေရိကန်ဆိုရနဲ့မြောက်ကိုရီးယားဆိုရကိုယ်စားလှယ်တွေရဓာတ်ရိုက်လှုပ်ဝဲချိတ်ဆက်မှုတွေရှိနေတယ်လို့လည်းထုတ်ပြောထားပါတယ်။ကင်ဂျွန်အန်အနေနဲ့အခုလိုဆွေးနွေးလို့ကြောင့်ပြီးခဲ့တဲ့လတွေကပဲတောင်ကိုရီးယားကတဆင့်အမေရိကန်ကိုလှုပ်ဝဲကန့်လန့်ခဲ့ပေမဲ့ဒီကိစ္စသတင်းမီဒီယာမှာလုံးဝမဟခဲ့ပဲအခုမှပထမဆုံးချိန်ဓာတ်ရိုက်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေမှာပဲတောင်ကိုရီးယားရရှိတွေကသမ္မတထရမ့်ကိုအခုလိုဆွေးနွေးလို့ကြောင့်တဆင့်စကားပါပြီးခဲ့တဲ့ကသမ္မတထရမ့်ဘက်ကမေလမကုန်ခင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံလိုပါတယ်လို့ပြောခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတိတ်ဆိတ်နေကြတာကနေအခုလိုလှည့်ဝဲစကားပါလာတာပါဒါပေမဲ့မေလကုန်မှာလို့ဖို့ပြင်ဆင်နေတဲ့သမားဝင်ပထမဆုံးဖြစ်မဲ့အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲဘယ်နိုင်ငံမှာဖြစ်မဲ့ဘာတွေဆွေးနွေးမယ်ဆိုတာပါဝင်ဆွေးနွေးပွဲအသေးစိတ်အချက်အလက်တွေကိုတော့နှစ်နိုင်ငံလုံးကအခုချိန်ထိဖွင့်ပြောကြသေးပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံချာလက်ရှိအခြေအနေတွေအရကုန်သွယ်ရေးဆွေးနွေးပွဲကျင်းပဖို့မဖြစ်နိုင်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားဘီလီယံချီတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ်အပြန်အလှန်အခွန်တိုးကောက်ဖို့ချင်းချောင်နေတာနဲ့ပတ်သက်လို့ဒီကိစ္စအတွက်အဖြေတစ်ခုရှိလာမှာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကြိုတင်ခန့်မှန်းပြောဆိုပြီးနောက်တစ်ရက်မှာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂမ်ရှောင်ကသတင်းထောက်တွေကိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။ကုန်သွယ်ရေးအတားအဆီးတွေတရုတ်ဘက်ကဖယ်ရှားပေးရမှာဖြစ်ပြီးဒါဟာလုံးရမယ်မှန်ကန်တဲ့လုံးရလို့သမ္မတထရန့်ကပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့ဓာတ်ရိုက်အချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ အခွန်ကောက်တဲ့ကိစ္စကိုနှစ်ဖက်ပြန်လည်ဆောင်ရွက်မှာဖြစ်ပြီးညာနာပစ္စည်းမိုးပိုင်းခွင့်နဲ့ပတ်သက်လို့ညှိနှိုင်းဖြေရှာမှာဖြစ်တယ်လို့အမေရိကန်သမ္မတထရန့်ကပြောသလိုနှစ်နိုင်ငံစလုံးရဲ့အနာဂတ်ကောင်းကျိုးအတွက်လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။တရုတ်သွင်းကုန်ဒေါ်လာဘီလီယံ50ဖို့အပြင်
နောက်ထပ်ဘီလီယံ100တန်ဖိုးရှိတဲ့ကုန်တွေအပေါ်အခွန်ထပ်တိုးမယ်လို့သမ္မတထရန့်ကချင်းချောက်ပြီးတောက်ကြနေကတော့အမေရိကန်အစုရှယ်ယာဈေးတွေနှစ်ရာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်ရှင်။တောင်ကိုရီးယားနိုင်ငံမှာနောက်သမ္မတဟောင်းတူဖြစ်တဲ့လီမြောင်ဘတ်ကိုလက်စားမှုနဲ့ငွေကြေးတလွဲသုံးမှုတွေနဲ့ထပ်တရားဆွဲလိုက်ပါတယ်။ဒီကိစ္စတောက်ကြနေကပဲအရင်သမ္မတဟောင်းဘတ်ကွန်ထိုင်းက ဒေါ်လာ10သန်းတောင်ကိုရီးယားထောင်ရင်အေဂျင်စီနဲ့ Samsung ကုမ္ပဏီတို့ကနေလက်ပေးတာယူခဲ့တယ်လို့တရားစွဲလိုက်တာပါ2018ခုနှစ်ကနေ2008ခုနှစ်ကနေ2013ခုနှစ်အထိသမ္မတတာဝန်ယူခဲ့တဲ့လူကိုသူပိုင်တဲ့ကုမ္ပဏီကနေဒေါ်လာ33သန်းတလွဲသုံးခဲ့တယ်လို့လည်းအစိုးရတရားသူကြီးတွေကစွဆွဲလိုက်ပြီးပြီးခဲ့တဲ့လကပဲဖန်ဆီးထိမ့်သိမ့်လာခဲ့ပါတယ်။အရင်ဟွန်တိုင်းကုမ္ပဏီအမှုဆောင်ရာရှိချုပ်ဖြစ်ခဲ့တဲ့တမျိုးချစီးပွားရေးလုပ်ငန်းရှင်လီဘက်ကတော့သူ့အနေနဲ့ဘာမှအမှားလုပ်ခဲ့တာမရှိဘူးလို့ညင်းဆိုထားပြီးဒီဆွဲချက်ကနိုင်ငံရေးရာလှုပ်ကြံမှုသာဖြစ်တယ်လို့ပြန်ပြောထားပါတယ်။တကယ်တော့သမရမဖြစ်ခင်ဆူးမျိုးတော်ဝင်ဖြစ်ခဲ့တဲ့လီအနေနဲ့အခုလိုလက်စားမှုနဲ့ရေးယူခံရတာကတောင်ကိုရီးယားတာဝန်ထမ်းဆောင်ခဲ့စဉ်နဲ့အနားယူသွားတဲ့သမရတွေထဲမှာ၄ဦးမြောက်ဖြစ်ပါတယ်ခင်ဗျ။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရတင်းမြောက်လိုက်တာကြောင့်အစိုးရအတွက်အင်အားသစ်တရက်ဖြစ်လာနိုင်တယ်လို့သုံးသပ်သူတို့ကရှုမြင်ကြပါတယ်။သမရဦးဝင်းမြင့်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကလည်းလွှတ်တော်ရင်းမှာပြက်ပြက်သားသားပြောဆိုလုပ်ကိုင်တတ်သူလို့နာမည်ရခဲ့တာပါ။သမရဦးဝင်းမြင့်ဟာဒေါက်ဆန်းစုကြည်အပေါ်သစ္စာရှိနာဂံသူတူဖြစ်ပြီးဒေါက်ဆန်းစုကြည်အနေနဲ့လုပ်ပိုင်ခွင့်အာဏာတချို့ကိုလွှဲပေးလိမ့်မယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကရှုမြင်ပါတယ်။သမရကျန်းတစ္ဆာကျင်းစုပွဲမိန့်ခွန်းမှာလဲသမရဦးဝင်းမြင့်ကလူခွင့်ရေးတရင်လူလက်ခွင့်လိုအပ်ချက်ကိုပြောဆိုခဲ့သလိုအာဂတိလိုက်စားမှုတိုက်ဖြတ်ရေးအခြေခံဥပဒေပြင်ဆင်ရေးတို့ကိုကတိပြုပြောဆိုခဲ့တာပါ။သုံးသပ်သူဒေးဗစ်မက်တီယာဆန်ကတော့ပါတီရဲ့အမာခံအတွေ့အကြုံရှိတဲ့နိုင်ငံရေးသမားနောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းစစ်တပ်နဲ့ရင်ဆိုင်လူကြောင်ပြတ်တာထသူတို့ကိုရွေးချယ်လိုက်တာကစိတ်ဝင်စားဖို့ကောင်းတယ်လို့သုံးသပ်ပါတယ်။နိုင်ငံရေးသုံးသပ်သူဆိုင်းဝမ်ဆိုင်ကတော့တမရတဲ့ရွေးချယ်မှုဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တယ်ဆိုတဲ့အပေါ်မှာသဘောတူပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့ Pacific Forum မှာသုတေသနပြုစုနေသူကိုနေရန်ဦးကတော့ဒေါက်ဆန်းစုကြည်ခေအလွန် NLD ပါတီတွင်းမှာအကွဲအပြားတွေဖြစ်လာနိုင်တဲ့အပေါ်စိုးရိမ်တယ်လို့သုံးသပ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအဖွဲ့အစည်းတွေအတွင်းအုပ်စုဖွဲ့တဲ့နိုင်ငံရေးရင်ကျင်းမှုကြောင့်အနာဂတ်မှာ NLD ပါတီတွင်းအုပ်စုခြင်းအပြိုင်မှုတွေတွေ့လာရနိုင်တယ်လို့ကိုနေရန်ဦးကထောက်ပြပါတယ်ရှင
်။ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ဝန်ကြီးချုပ်သက်တမ်း၃ချိန်မြောက်ဖြင့်မနေ့ကဟန်ဂေရီရွေးကောက်ပွဲအတွင်းထပ်မံရွေးခန့်လိုက်ရပါတယ်။နိုင်ငံခြားကရွှေပြောင်းဝင်ရောက်လူသူတွေကိုလက်ခံရေးဆန့်ကျင်တဲ့ဝန်ကြီးချုပ်အော်ဘန်ရဲ့မူဝါဒကြောင့်အစပိုင်းရွေးကောက်ပွဲရလဒ်တွေရသူ့ရဲ့ Fidesz ပါတီလွှတ်တော်ထဲမှာနေရာအများစုရခဲ့ပြီးလွှတ်တော်မှာနေရာ၃ပုံ၂ပုံကိုရခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ညရွေးကောက်ပွဲရလဒ်ထပ်ပြီးချိန်မှာပဲအိုဘန်ကငါတို့အောင်ပြီးဟန်ဂရီနိုင်ငံကိုငါတို့ကာကွယ်နိုင်ပြီဆိုပြီးထောက်ခံသူတွေကိုထုတ်ပြောခဲ့ပါတယ်။ဥရောပအတွင်းမွတ်စလင်ရှေ့ပြောင်းအခြေချလူတွေဝင်လာတဲ့အချိန်ခါမှာဒီရွေးကောက်ပွဲရလဒ်ကဟန်ဂရီနဲ့နိုင်ငံရဲ့ခရစ်ယာန်ယဉ်ကျေးမှုကိုကာကွယ်ထိန်းသိမ်းနိုင်မှုအတွက်အောင်မြင်မှုကြီးဖြစ်တယ်လို့ဝန်ကြီးချုပ်အိုဘန်ကဆိုပါတယ်။အိုဘန်ကပဲဟန်ဂေရီဆွေးရတဲ့တာဝန်ထမ်းဆောင်လာတဲ့တပ်တန်းစုစုပေါင်း၄ချိန်ရှိသွားပြီဖြစ်ပြီးဝန်ကြီးချုပ်ယာတူးမှာတပ်တန်း၃ချိန်မြောက်တာဝန်ထမ်းမှာဖြစ်ပါတယ်။အိုဘန်ဟာနိုင်ငံခြားကဝင်ရောက်ရွှေ့ပြောင်းလာမှုကိုစန့်ကျင်သူအဖြစ်မဲဆွဲစည်းရုံးခဲ့ရမှာမွတ်စလင်ရွှေ့ပြောင်းဝင်ရောက်မှုကြောင့်ဟန်ဂေရီနိုင်ငံတဖြည်းဖြည်းပျက်စီးဆုပ်ယူလာပြီးနောက်ဆုံးပြတ်သုံးသွားမှာတေချာတယ်လို့ဆိုခဲ့ပါတယ်။ဒါအပြင်
ဥရောပသမဂ္ဂအီယူအနေနဲ့လည်းဟန်ဂရီနိုင်ငံကိုဟန်ဂရီနိုင်ငံသားတွေလက်ထက်ကလွတ်ယူနေပြီးဥရောပယဉ်ကျေးမှုကိုညှဉ်းနှံစေမယ်လို့လည်းဥပဒေကဆွဆွဲခဲ့ပါတယ်ခင်ဗျာ။ဂျာမနီနိုင်ငံအနောက်ပိုင်းမွန်ဆာမြို့ကလုပ်ထဲကိုအသက်40ရှစ်နှစ်အရွယ်ဂျာမန်နိုင်ငံသားကကားနဲ့ဝင်တိုက်ခဲ့ရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့အစိုးရရှင်းနေတွေကမနေ့တုန်းကပြောပါတယ်။နာမည်ထုတ
ဆိုမာလီယာနိုင်ငံမှာဝန်ကြီးချုပ်နဲ့အာနာလွန်ဆော့ဝဲဖြစ်ပြီးလွတ်တော်ဥက္ကဋ္ဌနှုတ်ထွက်သွားပါပြီလွတ်တော်ဥက္ကဋ္ဌမိုဟာမက်အော့စမန်ဂျော်ဝါရီအပေါ်ယုံကြည်မရှိမရှိကြောင်းဆိုကိုဒီနေ့လွတ်တော်မှာပဲမဲခွဲဆုံးဖြတ်ဖို့ရှိနေခြင်းမှာလွတ်တော်ဒီဥက္ကဋ္ဌကအခုလိုနှုတ်ထွက်သွားပြီလို့ဒီနေ့ကြေညာလိုက်တာပါဝန်ကြီးချုပ်နဲ့တုံးပတ်ကြအာနာလွန်ဆွဲနေကြတ Abdullah Fars Mojo, a champion, not an Asian, but do not so that Tilamago, Shanshan, and Boku, not a Kedal Subarak.
တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါဒီနေ့ညနေခင်းသတင်းလွှာတွေကိုတော့ဆီးရီးယားမှာဓာတ်တုအစိတ်နဲ့တိုက်ခိုက်ခံရလို့လူ40သေဆုံးခဲ့ရတာနဲ့စပါမယ်ရှင်
ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့စနေနေ့ကဓာတ်တုအစိတ်နဲ့တုံ့ပြန်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုရော Iran Nangangova, Pitin Wivan, like Bare, Dita Kaimuja, Nezon, Lu Lizel, Tisongevare, Islam, the Bon Osune, Yai, Pia, Say, Pipje, Doga, Bira now, Syria, Suya, Sitane, Tosi, Sitae, Tosi, a drink, Chlorine, Tadu, Say, Tombi, Taika Kera, Lu, Yusa Javare, Russia, and Iran Nanganuha, Syria, Tumta, Pesha, El Asago, Gagwe, Binibi, Tusitaga, Lumusane, Loyatri, Loni Ragole, Quimpu Nide, Lu, Tumta, Tramga, Tuya Tritama, Tanini Niga, Yivare,
ပြည်ရေးသတင်းတောက်စလာတီကဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုညာဝင်းအောင်ကပြောပြမှာပါရှင်။ဆီးရီးယားမြို့တော်ဒမတ်စကပ်စ်နာကတဘုံနေထိန်းချုပ်ထားတဲ့ဒါအိုမာမြို့ကိုပြန်ရဖို့ဆီးရီးယားအစိုးရတပ်ရဲ့ထိုးစစ်အတွင်းဓာတ်အစိတ်လက်နက်သုံးခဲ့တယ်လို့ယူဆနေကြတာပါ။ဒီတိုက်ခိုက်မှုကြောင့်ကလေးငယ်တွေပို့အထိနာခဲ့ပြီးနိုင်ငံတကာကိုဒေါသထွက်စေခဲ့ပါတယ်။ဆေးရုံရောက်လာကြသူတွေ ဲ့ Twitter မှာတင်းငွေတွေနေကရေးပါတယ်။ Thomas Bosses ဟာအမိမြေလုံခြုံရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ
်။ This isn't just the United States. This is one of those issues on which every nation, all peoples have all agreed.
ဒီကိစ္စမျိုးကအမေရိကန်တနိုင်ငံတည်းနဲ့ဆိုင်တာတော့မဟုတ်ပါဘူး။ဒီလိုတိုက်ခိုက်မှုမျိုးကိုဘယ်လို့မှလက်မခံနိုင်ဘူးဆိုတာဒုတိယကမ္ဘာစစ်နောက်ပိုင်းနိုင်ငံတိုင်းလူသားတိုင်းကသဘောတူလက်ခံထားကြတာပါ။
အနောက်နိုင်ငံတွေကဆီးရီးယားအစိုးရကိုကူညီပံ့ပိုးနေတယ်လို့တူရကီသမ္မတရီဆက်အာဒိုဝန်ကဆူဆွဲပါတယ
် Hey Basil
Hey West when will you turn around and look at these children these women who are being killed
ကုတာမျိုးအရှိတ်ဖက်ချမ်းမှာတတ်ခံနေရတဲ့ကလေးတွေအမျိုးသမီးတွေကိစ္စကိုအနောက်နိုင်ငံတွေထည့်များစဉ်းစားကြရလားကိုလုံနေတာတွေကရောမျှတရလားတွေးကြည့်ပ
ါဆီးရီးယားမှာရှိတဲ့အမေရိကန်စစ်တပ်တွေကိုပြန်ရုပ်သိမ်းဖို့ဆန္ဒရှိကြောင်းသမ္မတထရန့်ပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲဆီးရီးယားမှာကလိုရင်းဓာတ်အစိတ်သုံးတိုက်ခိုက်မှုပေါ်လာတာပါကမ္ဘာလုံခြုံရေးနဲ့ပတ်သက်လို့အမေရိကန်ကလိုအပ်တာထက်တာဝန်ပိုယူထားတယ်လို့ Bosses ကပြောပါတယ
် This time to move that pendulum back in a way that brings regional partners and others with equities in these matters all around the globe into putting their resources
ဆီးရီးယားရေးနဲ့ပတ်သက်လို့အမေရိကန်စစ်တပ်ကအကာအကွယ်ပေးတာတခုရဲနဲ့မလုံလောက်ပဲဒေတာရင်းမဟာမိတ်တွေကလည်းသူတို့အရေးမြစ်တွေတုံးပြီးလူသားချင်းစာနာမှုနဲ့အတူဒီကိစ္စအပေါ်မှာဝိုင်းဝန်းလှုပ်ဆောင်ဖို့လိုအပ်ပါတယ်ရှိလေပိုင်းနဲ့ဆီးရီးယားမှာဖြစ်နေတဲ့စီးရေးပရိပခ6ခု9ခုလောက်ကိုအမေရိကန်စစ်တပ်တခုရဲကပဲဖြည့်ရှင်းပေးနိုင်မှာမဟုတ်ပါဘူ
းဆီးရီးယားသမ္မတကိုထောက်ပံ့ကူညီနေတာတွေရပ်ပစ်ဖို့ရုရှားနိုင်ငံကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုထားပြီးဓာတ်ရုလက်နဲ့တုံတိုက်ခိုက်မှုတွေနောက်ထပ်ဖြစ်မလာရအောင်တားဆီးရေးမှာနိုင်ငံကအတိုင်းဝိုင်းနဲ့အတူလက်တွဲဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်ရုရှားနဲ့ဆီးရီးယားတို့ကတော့ဓာတ်ရုလက်နဲ့တုံတိုက်ခိုက်မှုမရှိခဲ့ကြောင်းညင်းဆိုထားပါတယ်လွန်ခဲ့တဲ့တစ်နှစ်တိတိအချိန်လောက်တုန်းကလည်းဆီးရီးယားအစ်ဒလစ်ဒေသကသဘုံတွေကိုဆီးရီးယားအစိုးရတပ်ကဆာရင်းဓာတ်ငွေ့သုံးပြီးတိုက်ခိုက်ခဲ့တာကြောင့်လူပေါင်း100လောက်သေဆုံးခဲ့ရပါတယ်ခင်ဗျာ
ရုရှားနိုင်ငံ
ဒီမနေ့ကမှာဆက်ဆုပ်ဒီမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်လုပ်တော်တာတွေအမုန်းပွားဆုံးဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီမှာဆွေးနွေးခဲ့တဲ့နောက်ရပ်ဖက်လူအဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လူလက်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားဆုံးဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုတင်ပါရစေခင်ဗျာ။
မနက်ပိုင်းအင်္ဂါညတရိုက်လေလံဆွေးနွေးကမှာပါဝင်ဆွေးနွေးလိုက်ဖို့ထမံဖိတ်ခေါ်ပါရစေရှင်။27ရာစုပင်လုံးပြည်ထောင်စုငင်းချရေးညီလာခံတတ်ပြချင်းကျင်းပချင်းနှိကပ်လာတဲ့အချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်ပြီးနှစ်ဖက်အကြဆုံးနဲ့များတဲ့စစ်ရေးပြည်ပခအရှိန်မြင့်လာနေတာဟာငင်းချရေးအခြေအနေအနှိမ့်ထယုံဖြစ်လာတဲ့အနေအထားလို့UNFC ပြောခွင့်ရကဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးစီးနေတဲ့ငင်းချမ်းရေးစကားဝိုင်းတွေကလည်းငင်းချမ်းရေးဖော်ဆောင်မှုအတွက်အပြောသက်သက်လက်တွေ့ကြတဲ့လုပ်ရမဟုတ်ဘူးလို့ပြောပါတယ်။မြမငင်းချမ်းရေးအလားအလာဘယ်လိုရှိပါသလဲ။မဆုမုံစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရေးကိုဥစားအကောင့်ထဲပေါ်နေတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒေသခံပြည်သူတွေရဲ့ Peace of နိုင်ငံရေးစကားဝိုင်းကိုမနေ့ပြန်ဧပြီလ10ရက်နေ့ AR တိုင်းမြောင်းမြမြို့မှာကျင်းပမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်စုနိုင်ငံရေးညီလာခံ27ရာစုပင်လုံးရဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့အနေနဲ့ဆိုပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းကိုမနေ့ဧပြီလ10ရက်နေ့ကသူကိုယ်တိုင်တွားရောက်ပြီးတော့နိုင်ငံရေးနဲ့နေဆက်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဥက္ကဋ္ဌနဲ့အဖွဲ့တွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလိုမျိုးပြည်ထောင်စုအစိုးရအဖွဲ့ကိုယ်တိုင်ငင်းချမ်းရေးလုပ်ငန်းတွေကိုဥဆောင်ဖော်ဆောင်နေချိန်မှာပဲကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်တပ်တို့ကြားဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့အကြဆုံးကအတော်လေးများခဲ့တယ်လို့မျိုး NCA အပြည့်ရလက်မှတ်ထိုးထားတဲ့ကရင်မျိုးသားစည်းရုံးလက်အောက်ခံတပ်နယ်လေတိုက်ပွဲတွေဖြစ်နေတယ်လို့ရှမ်းမြောက်နယ်တအောင်းတပ်တွေနဲ့ကလည်းစည်ရေးတင်မာမှုတွေဖြစ်ပွားနေတဲ့အခြေအနေဖြစ်ပါတယ်။စည်ရေးပြည်ပခပြင်းထန်လာတဲ့အနေအထားကတော့မြန်မာငင်းငန်ကြီးအတွက်အလားအလာမကောင်းဘူးလို့ညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရဥထုံးစော်ကဝေဖန်လိုက်ပါတယ်
။ခုဖြစ်နေတဲ့အနေအထားတွေကတော့တော်တော်လေးကိုအနှုတ်တဘောဆောင်နေပါတယ်။အားရစရာတော့မကောင်းဘူးပေါ့နော်။အမြေပြင်အနေအထားတွေကတော့အနှိမ့်ခံရုံနဲ့များနေတော့ကျွန်တော်တွေ့ရတယ်။ဒါကအကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့လေကျွန်တော်တို့နေတာကတော့ငင်းချမ်းရေးဖြစ်စဉ်ကတော့တော်တော်လေးကိုတုံ့ဆိုင်မှုတွေဖြစ်နေတယ်ဒီအချင်းတွေကိုကြော်လွှားဖို့အတွက်ဆိုလို့ရှိရင်တော့ဘယ်အကြောင်းပြတဲ့နဲ့မဆိုပေါ့လေနော်ဖြစ်နေတဲ့ကိစ္စရဲ့များအားလုံးကိုလက်လက်ကန်ကြီးနဲ့မဖြေရှင်းပေးနဲ့ပေါ့စပွဲပိုင်းမှာဖြေရှင်းဖို့ပဲလိုတယ်လို့ကျွန်တော်တို့မြင်ပါတယ် KNU နဲ့လည်းပဲတက်မှာငါးဘက်မှာဖောက်ပုံခိုင်မှာဖြစ်နေတဲ့ကိစ္စတွေလည်းအခုတည်းကကြေလေအောင်ဖြေရှင်းနိုင်ကြသေးဘူးပေါ့တပြိုင်တည်းမှာပဲ KNU နဲ့ဆိုလို့ရှိရင်လည်းပဲတောက်လျှောက်လိုလိုဖြစ်နေတယ်မိုက်ကစားတက်တီမီလောင်မဲ့ကိစ္စတွေဖြစ်တယ်။ NCA စာချုပ်လုပ်ကြတဲ့အနေဒီအချက်တွေကိုထောက်ပြခဲ့ရပေါ့နော်။ဒါတော့မြေပြင်မှာပြည်ခတ်တိုက်ခိုက်မှုစောင့်ကြည့်ရန်တရားဆိုတော့ GMC ဆိုတာဖွဲ့ထားပြင်မဲ့လို့အဲ့ဒီအဖွဲ့ကနေပြီးတော့မှဒီပဋိပက္ခဖြစ်တဲ့ကိစ္စတွေကိုဖြေရှင်းနိုင်ခြင်းမရှိဘူးဆိုတော့တက်တီပြနေတာဖြစ်ပါတယ်။အဲ့ဒါကြောင့်နိုင်ငံတကာကနေပြီးတော့မှတမတ်ကြတဲ့မြန်မာနိုင်ငံပေါ်မှာဘက်လိုက်မှုကင်းတဲ့နိုင်ငံတကာဆိုရဲကိုယ်စားလှယ်တွေပါဝင်ပြီးတော့မှလေးလာစောင့်ကြည့်ရေးကိုလုပ်မှပဲဒီအနေထားုံတွေကိုကျွန်တော်ကထိန်းသိမ်းနိုင်တယ်လို့မြင်ပါတ
ယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်တွေဒေသခံပြည်သူတွေနဲ့ငင်းညာရေးစကားဝိုင်းတွေဆွေးနွေးပြောဆိုနေကြပေမဲ့ဒီစကားဝိုင်းကရလာတဲ့ရလတ်တွေနဲ့တင်ပြချက်တွေအပေါ်မှာလက်တွေအကောင့်ထည့်ဖို့မှုကအားနည်းတယ်လို့ဆွေးနွေးဘက်ရွေးချယ်မှုတွေကလည်းမေးခွန်းထုတ်စရာဖြစ်တယ်လို့ UNFC ဦးထွန်းစောကတုံ့တက်ပါတယ်
။ငင်းညာရေးစကားဝိုင်းပုံစံမျိုးကိုပြောတဲ့အခါမှာတော့လူထုကနေပြီးတော့မှဒီငင်းညာရေးနဲ့ပတ်သက်ပြီးတော့အားမလို့အားမရကိစ္စတွေကိုတင်ပြတယ်။လက်တွေ့ချင်းနေမြေပြင်ချင်းနေနဲ့ကင်းကွာနေတာတွေရှိတယ်။ပြည်ထနာကိုဖြေရှင်းနိုင်တဲ့အနေအထားတွေကတော့အဲ့ဒီငင်းငယ်စကားဝိုင်းကပေါ်ဆောင်နိုင်တဲ့အနေအထားတော့မရှိဘူးပေါ့နော်။နောက်ပြီးတော့ထောက်ပြတင်တာကတော့ဒီငင်းငယ်စကားဝိုင်းမှာတက်လာဖို့အတွက်ကိုယ်စလီတွေကိုရွေးတဲ့အခါမှာဒီဆန့်ကျင်ဘက်အမြင်ပြောမဲ့ပုံပုံတွေကိုမရွေးဘဲနဲ့စကားပြောအဆင်ပြေတဲ့လူပုံပုံတွေကိုပဲရွေးချယ်တာကိုညံ့ညံ့တွေ့ရတယ်ပေါ့နော်။အဲ့ဒါကြောင့်စကားဝိုင်းမှာပြောဆိုကြတဲ့အခါမှာနိုင်ငံတော်အတိုင်ပင်ခံက
Lanjong Chong agenda setting bono, season Awabe, Libio Mabioni Jara, which no triare. Let me be Maleva, she need it, Lume goes a little too goes a little in there, the Gamia, Jojo Murego, Nagano Timing and Lomabe, or Joshi Melo Janome Mare.
Tamara Ude say let her dongaro, and see a Pia Lama Turaga, a Pueshi Pue, a co and any soya let her maro, Moon Pene, Lahu, Diana Lenaga, a Pue, Ga Pia Lama Turaga, Napue, Along Bounce, Sebuene, Pia Lama Tuni Tabi Mele, Jan Diana Lenaga.
NCA by the bottom you get a dying accounted for Wingo Miao Pinade. To the being Alo Pawi Yene, then do you do Shimu Gondeka Shimu Rogo, Diga, Chigan Agin, Potambo Lude Lumimare.
Pilanzu Yena Yenilag and Sati Yazu Pelo, Tatia Jane, Siwe Guro, a cool April Lago Mila Zama Jemba Melo, Pigate, Firai Lago Nunga, Nina Siwegan in some Piatabare Shim.
Masumon Chabjakarabashi. Bangladesh Nezaka, Rinja Tokadas Kandu Masin, Dui, Win Yau Taka Kayamugo, Kagwe, Pinambu, UNXCR, Ne, Tabawa, Ting Ting Yi, Nangataka, Peru, Bubambi, Tokade Rigo, Patamasin, Tindan B, Lijin Nivare, Dijanguro, EFP, Tarin Sambago, Chikan B, Main Jinang up Yopia Mavashi.
Rohingya Tokade, Chok Tinjo, Shinide, Bangladesh Nezaka, Kutoplam, Tokades Kansun Yi, Singong Yi Nazi Lau Shinide, Donet Tema, Disau Taraba. ဟင်းလင်းပြင်ဖြစ်နေတဲ့တောင်ပူဇာတွေပေါ်မှာယာယီတဲဖြင့်အိမ်တွေတိစောက်ထားတဲ့အတွက်ဆင်းရွေးအလွယ်တကူဝင်ရောက်တိုက်ခိုက်နိုင်ပြီးဒုက္ခသည်တွေအကာအကွယ်မဲ့ဖြစ်ကြရပါတယ်။
ဒီကရန်ပြောရရင်စင်တွေဖြတ်တန်းသွားတာတွေလမ်းကြောင်းကိုစကန်းကပိတ်ထားတယ်လို့ဖြစ်နေပါတယ်။ဒါကြောင့်လည်းစင်တိုက်ခိုက်တဲ့အန်တွေကြောင့်လူ၁၀ယောက်ထက်မနည်းသေဆုံးခဲ့ရပြီပါပြီ။စင်တွေကစကန်းကိုပုံမှန်အတိုင်းပဲဖြတ်ပြီးသွားဖို့ကြိုးစားနေကြတာပါ။ဒီလမ်းကိုဖြတ်ပြီးမြန်မာဘက်ကိုစင်တွေကသွားပါတယ်။ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကနှက်ခွန်ချရီကိုပြန်ပြီးဝင်လာကြပါတယ်။
နေကြောင်းရာကီဘူးအာမင်ကပြောပါတယ်။စစ်အုပ် NDA ကာကွယ်ရေး IUCN နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီတို့ပူးပေါင်းပြီးဒုက္ခသည်စခန်းတွေမှာသင်တန်းတွေပေးနေကြပါတယ်။ရိုဟင်ဂျာဒုက္ခသည်တအူးကတော့ဆင်းရဲကိုဘလို့မောင်းထုတ်ရမလဲဆိုတဲ့နိလန်ကိုသင်တန်းကနေသိရှိထားတဲ့အတွက် NDA ကိုကာကွယ်နိုင်မယ်လို့ဆိုပါတယ်
။ ER for the
tege ER for the ဒီစခန်းတွေကိုဝင်လာရင်တော့တော်လေးကိုပြန်ပြီးတော့မောင်းထုတ်နိုင်မှာပါ။ကျွန်တော်တို့ကိုတင်တန်းနေပေးထားပြီးပါပြီ
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခသည်တွေဟာစင်အန်ဒီယေတာမကတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအန်ဒီယေနဲ့လည်းရင်ဆိုင်နေရပါတယ်။ဒီအခြေအနေတွေကိုရင်ဆိုင်ကြော်လွှားနိုင်ဖို့တစ်စင်းကြီးတစ်စင်းအကောင့်ထဲပေါ်ဖြည့်ရှင်းဆောင်ရွက်သွားမှာဖြစ်တယ်လို့ UNHCR အကြီးအကဲအရာရှိ Elizabeth Pulster ကပြောပါတယ
်။ We recognize the environmental effects.
တဘာဝဝန်းကျင်ဆိုင်ရာထိခိုက်မှုတွေအဖက်ဖက်မှာရှိနေတယ်ဆိုတာကိုကျွန်တော်တို့နားလည်ထားပါတယ်။ဒါပေမဲ့အခုလိုဆင်တွေနေထိုင်တဲ့နေရာမှာရှိနေတဲ့ဒုက္ခတွေအပေါ်မှာကြလာနိုင်တဲ့အန္တရာယ်ကိုရောပါတက်တာစီဖို့အတွက်ဆောင်ရွက်တာကပထမအဆင့်ဖြစ်ပါတယ်။နောက်ပိုင်းမှာတော့တစ်တောတွေပြန်ပြီးစိုက်ပျိုးတာဒီမှာရှိနေတဲ့ဆင်တွေအတွက်မထိခိုက်ရအောင်စီမံဆောင်ရွက်တာတွေကိုလုပ်သွားဖို့ရှိပါတယ
်။ကုတပလောင်ဒုက္ခတွေစခန်းမှာအစ်စ်ရောက်ရှိလာတဲ့ရိုဟင်ဂျာ6သိန်းကျော်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ဩဂုတ်လကမြန်မာလုံခြုံရေးတပ်တွေအင်အားသုံးဖိနှိပ်မှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။သူတို့နေရပြန်လာရေးမြမအစိုးရဘက်ကစတင်ဆောင်ရွက်နေပြီဆိုပေမဲ့ရခိုင်ပြည်နယ်ဘက်ကကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလက်ထောက်အတူရေးမှူးချုပ်အာဆူလာမူလာကတော့ဒုက္ခသည်တွေပြန်လည်နေရချထားရေးမြမဘက်ကအဆင်သင့်ဖြစ်နေတာမတွေ့ရဘူးလို့6ရက်ကြာခီးစဉ
်မှန်ရင်ချင်းနိုင်ပြပြသွားတာပါရှင်အခုတော့တကြံတေးလက်ဆောင်ထုတ်လွှင့်ခြင်းရောက်လာပြီဖြစ်လို့အဆူရောရှိရက်ရက်မြတ်တကြံဆိုတဲ့တခြင်းကိုနှာစင်ကြရအောင်ပါရှင် ော့ရှီရဲ့ရမျက်တကြံဆိုတဲ့သတင်းကိုနားဆင်ကြကြရတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့စီးပွားရေး၊ဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြရမှာပါ။ LINE Meter 19 25နဲ့32တို့ကနေနားဆင်နိုင်ပါလိမ့်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုမှတ်သိကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားလေပိုင်းကလေတပ်အခြေစိုက်စခန်းတစ်ခုအပေါ်ဒီကနေ့တနင်္လာနေ့မှာအစ္စရေးစစ်လေယာဉ်နှစ်စင်းကလေဗနန်ဝေဟင်ပိုက်နယ်ထဲကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားနဲ့ရုရှားတို့ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံဟ ோம் စ်ပြည်နယ်တီ4အခြေစိုက်စခန်းအပေါ်တိုက်ခိုက်ခဲ့တယ်ဆိုတဲ့ပတ်သက်လို့အစ္စရေးစစ်တပ်ဘက်ကတော့မှတ်ချက်ပေးပြောဆိုတာမရှိပါဘူး။အီရန်တပ်ဖွဲ့ဝင်တွေအပါအဝင်14ဦးသေဆုံးတယ်လို့ပြည်တွင်းအခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးလို့ကြောင်းပထမဆုံးအချိန်တိုက်ရိုက်လျှို့ဝှက်သတင်းစကားပါလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ဘက်ကအခုလိုတိုက်ရိုက်စကားပါတာလို့အမေရိကန်အခြေစိုက်အရာရှိတဦးကမနေ့တုန်းကထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားလက်ရှိအခြေအနေတွေအရကုန်သွယ်ရေးဆွေးနွေးပွဲကျင်းပဖို့မဖြစ်နိုင်သေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားဘီလီယံချီတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ်အခွင့်အရေးအပြန်လှန်တွက်ကောက်ဖို့ချင်းချောင်နေတာနဲ့ပတ်သက်လို့ဒီကိစ္စအတွက်အဖြစ်တစ်ခုရှိလာမှာဖြစ်တဲ့အကြောင်းသမ္မတထရန့်ပြောဆိုပြီးနောက်တည့်မှာပဲတရုတ်ဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာနောက်သမ္မတဟောင်းတုပ်ဖြစ်တဲ့လီမြောင်ဘက်ကိုလက်စားမှုငွေကြေးငွေကြေးအလွဲသုံးစားလုပ်မှုတွေနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်ပါတယ်ရှင
်။တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOE ကအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is...